ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုထားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့မှဘာကြောင့်များသူတို့စိတ်တိုင်းကြဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာကြအကြောင်းရှိနေပါလားခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ခရီးရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်နောက်ပြီးတော့လုံခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာပြည်တော်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ခြေပူရတုံးတက်လို့ရပါတယ်။သို့တော်လည်းပဲဘယ်လောက်ထိတော့ပြင်ဆင်လို့တယ်ဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းတုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြံဉာဏ်ခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကျဉ်းထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြီးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြံဉာဏ်နားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခုအနာတက်မတော်ရဲ့လူပိုင်ငုံကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်တွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အထူးသဖြင့်အစိုးရဘိုင်းနောက်လွှတ်တော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နောက်ဆော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခါမှာပါတဲ့ပုံမှန်တွေနဲ့အညီပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘယ်ပုံမှန်ကိုမှပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းနာခေါင်းဆောင်တွေနဲ့ဒီစစ်ဘက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုဖော်ဆောင်ဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညာတစ်ခုမေးချင်တာတက်မတော်ကသူတို့အနာဆော့ချရေးမဟုတ်ဖဲနဲ့တိုင်းဒေသအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာရဲဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တက်မတော်ဘက်ကနိုင်ငံရေးကြီးမှန်ချက်အထူးသဖြင့်တက်မတော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာနိုင်ငံရေးကြီးမှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံခြင်းနဲ့ဆန္ဒရှိနေလို့ဒီလိုတိုင်းသားတွေရဲ့ကျင့်တတ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
ဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေဥပမာအဖြစ်ပေါ့လေလက်ရှိအချိန်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်အဲ့တော့ဒီပုံမှန်2-6ပြင်ဆင်ရေးကိုတက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့တော့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းသားလူမျိုးစုတွေရဲ့နော်ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွင်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတက်မတော်တည်ဆောက်ရေးပါ။ ဒီအဓိကအခြားတွေနော်မူဝါဒကျန်းစင်လုပ်ငန်းစဉ်တွေပေါ်မှာနှိမ့်နိုင်ပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ခေစားတန်ဖိုးထားမှုကိုရယူနိုင်ဖို့ဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းသားပြည်နယ်တွေမှာဒေသခံတိုင်းသားပါတီကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာတင်ဝင်ရောက်ခန့်ရမယ်ဆိုတာအဓိကထိတိုက်တွေ့နေရတာတိုင်းသားတွေနဲ့ဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်။ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်နှစ်၆တိကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ကျွတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့အဲဒါဟိုတိုင်းသားတွေလူလာနေတယ်ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုပ်ချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ဟိုင်းနှုန်းကျော်တွေပါတွေအစားထားတာသိခရင်တဲ့ကိစ္စတွေပါစတော်မှာ25ခိုင်းလို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတမတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတမတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးကိုဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
အပေါ်မှလေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလာခါတော့ဝင်ပြီးပြီးတဲ့အချိန်မှာတမလို့ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတီးပြုတ်နိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေ။ဥမာစွတ်တော်ရဲကနေလာတမလို့သားစွတ်တော်ကိုယ်စလေတွေရဲ့ရှားကိုင်းနှုန်းကိုတဆင်ချင်းစီရှော့ချဖို့ဆိုတဲ့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ကျွန်တော်ခုတမတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ။ NLD ဘက်ကဒီစာအုပ်လည်းပြောချင်ပါတယ်။ NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေ့လံပစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်းဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ကြမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်။ဒါရွေးကောက်ပွဲအတွက်ကမ်ပိန်းလုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်။ဒီကိစ္စကိုဒေါက်တာရမျိုးသိန်းပဲလို့ပြောလို့ပါလေ
။ဒီမျိုးလားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းလို့တစ်ဖက်သက်ဟိုတုံ့သက်ဖို့ခက်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အသေးကတော့တမတော်ကမထောက်ခံရင်ဘယ်ပုံမှဟိုမှာပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အသေးကိုတော့ဒီပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ဖော်ဆောင်တယ်လို့တုံ့ပြန်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာကိုရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပေမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်မျိုးသားရင်ကြားစင်ရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပိအယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တမတော်နဲ့ NLD အစိုးရရမှပြန်လည်ရင်ကြစီကဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါတယ်သုံးသပ်လို့ရပါတယ
်ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအလျှော့ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အသံတွေတော့ဟိုကြားရပါတယ်ဒါတိုင်းနဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့တော့တမတော်အကြီးအကဲပိုင်းတွေချာမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ် မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွဲဆောင်ဆွေးနွေးရေးလမ်းကြောင်းကိုတမတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော့ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လူငယ်တဲ့အစိုးရတပ်တန်းအတွင်းမှာတမတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့အတွက်မကြိုက်ခဲ့ဘူး။အမျိုးသားပြန်လည်ပြည့်မြတ်ရေးကိုလည်းပဲခြေရင်းရော့ရော့ဆွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။